မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှာကစိုးရိမ်မွေရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကအထွေထွေညီလာခံအဖွဲ့မေခွန်းမှသတိပေးလိုက်ပါတယ
်။ Myanmar les foyables situations humanitaires et les droits
မြန်မာနိုင်ငံမှာစိတ်ပျက်စရာလူသားချင်းစာနာမှုလူအခွင့်အရေးနဲ့လူညုံရေးအခြေအနေတွေဟာတနေ့တခြားပိုဆိုးလာနေပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့အထွေထွေညီလာခံဖွင့်ပွဲမေခွန်းမှအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောကြားသွားတာပါ။ကမ္ဘာတစ်လွှာရင်ဆိုင်နေရတဲ့ပြဿနာကိုကမ္ဘာကောင်းဆောင်နေညီညီညွတ်ဖြေရှင်းကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။ကမ္ဘာတစ်လွှာမကျေနပ်မှုကုန်စည်နှုန်းကြီးမြင့်မှုယုံကြည်မှုပြပြတာမညီမျှမှုတွေဟာလည်းကြီးထွားလာနေပြီးကမ္ဘာကြီးဟာမီးတောင့်နေပါတယ်လို့သူကသတိပေးပါတယ်။ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံပထမနေ့အဖြစ်မေခွန်းပြောကြားတဲ့နိုင်ငံကောင်းဆောင်နေထဲမှာတူရကီသမ္မတကတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအရင်နဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ်။ရိုဟင်ဂျာတွေကိုယ်တော်နဲ့ကိုယ်ဂုံသိက္ခာရှိနေရပြန်နိုင်ရေးကိုအားပေးထောက်ခံကြောင်းသူကပြောဆိုပါတယ်။ဖင်လန်သမ္မတဆော်လီကလည်းလူအခွင့်ရေးလူတွေရဲ့နေစဉ်ဘဝတွေမှာချင်းချောက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းကအခြေအနေတွေကိုမေးမထားကြဖို့တတိပေးတိုက်တွန်းသွားပါတယ်။